တရုတ်နိုင်ငံဘီဂျင်းမြို့မှာမနေ့ကဗိုလ်ရုံးနေ့ထိနှစ်ရက်ကြာကျင်းပခဲ့တဲ့ရပ်ဝန်းနဲ့ပိုလမ်ပီအိုင်စီမံကိန်းဆိုင်ရာတတိယကြိမ်မြောက်ဆွေးနွေးပွဲကိုမြန်မာစစ်ကောင်စီကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့ပြီးပြည်တွင်းစီမံကိန်းတချို့ကိုဆွေးနွေးခဲ့ပါတယ်။တရုတ်ကသူ့ရဲ့ရင်းနှီးမြှုပ်နှံမှုအများပြားရှိတဲ့မြန်မာနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးလွှတ်ဖို့ အစစ်အမှန်ပေါ်ပေါက်လာပြီဖြစ်ပြီးနောက်ထပ်အမေရိကန်ဒေါ်လာဘီလီယံ100လောက်ထပ်မံရင်းနှီးမြှုပ်နှံပြီးအချိန်မြင့်လှုပ်ဆောင်မှာဖြစ်ကြောင်းစီမံကိန်းသက်တမ်း10နှစ်ပြည့်တဲ့အောက်တိုဘာလ18ရက်နေ့မှာသမရရှိကျင်းပင်ကပြောပါတယ်။နိုင်ငံတကာသတင်းတွေမှာတော့တရုတ်စီးပွားရေးဟာလွန်ခဲ့တဲ့နှစ်တွေထက်ပိုပြီးနှေးကွေးလာလို့တရုတ်အစိုးရဟာ BRI စီမံကိန်းတွေမှာရင်းနှီးမြှုပ်နှံတာတွေကိုပိုလှုပ်ချင်နေတာဖြစ်ကြောင်းသုံးသပ်ကြပါတယ်။တရုတ်ကိုထောက်ခံတဲ့နိုင်ငံတွေကတော့တရုတ်ရဲ့ BRI စီမံကိန်းဟာ Global Short လို့တနည်းခေါ်တဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စီးပွားရေးကိုတိုးတက်အောင်လှုပ်ပေးနိုင်လိမ့်မယ်လို့ချီးမွမ်းပြောဆိုနေကြပါတယ်။မြန်မာနဲ့မလေးရှားမှာတော့တရုတ်နဲ့သဘောတူထားတဲ့ BRI စီမံကိန်းတွေမှာကုန်ကြစည်တွေအသေးစိတ်ပြန်တွက်ချက်ဖို့ဆွေးနွေးညှိနှိုင်းခဲ့တဲ့အကြောင်းနိုင်ငံတကာစီးပွားရေးသတင်းတွေကိုဖော်ပြနေတဲ့ဘာရွန်သတင်းစာကရေးသားထားပါတယ်။တရုတ်နိုင်ငံဟာမဲခေါင်ဒေသနိုင်ငံတွေမှာ BRI စီမံကိန်းကိုတိုးပြီးလှုပ်လာပေမဲ့မြန်မာနိုင်ငံတဲကစီမံကိန်းတွေကိုတော့နိုင်ငံရေးအခြေအနေကြောင့်ရပ်ဆိုင်းထားရတာပါ။လေးလာသူတွေကတော့မြန်မာနိုင်ငံရဲ့တည်ငြိမ်မှတရုတ်နိုင်ငံရဲ့အကျိုးစီးပွားနဲ့လုံခြုံရေးအတွက်ရလတ်ကောင်းတွေရှိလာလိမ့်မယ်လို့သုံးသပ်ကြပါတယ်။ယူနန်မြန်မာအပြန်အလှန်ကုန်သွယ်မှုတိုးလာဖို့မြန်မာနယ်စပ်မှာခြေကုပ်ယူလှုပ်ရှားနေတဲ့တရုတ်ရာဇဝတ်လုပ်ငန်းတွေကိုရှင်းလင်းနိုင်ဖို့ဆိုရင်တရုတ်ကမြန်မာနိုင်ငံရေးကိုမျက်နှာလွှဲနေလို့မရဘဲအထောက်ပံ့ပေးမှရမယ်လို့နိုင်ငံရေးလေးလာသုံးသပ်သူဒိုမနစ်တန့်စင်ကပြောပါတယ်
။ဆိုတော့ပြည်တွင်းရေးပါပြည်တွင်းရေးပါလို့ပြောနေတဲ့နိုင်ငံဟာဆိုရင်ဖြင့်အထူးသဖြင့်ဒါတရုတ်နိုင်ငံဖြစ်ပါတယ်။တရုတ်ဟာဆိုရင်လည်းပဲဒါဒီအာနာရှင်လွှမ်းမိုးတဲ့နိုင်ငံတစ်နိုင်ငံလို့ကျွန်တော်တို့ဆိုရင်လည်းမမားပါဘူး။ဟောအရင်တုန်းကတော့ဒါထားလိုက်ပါ။အခုချိန်မှာတော့ဖြင့်ကဘာကြီးဟာရွာတရွာဖြစ်လာပြီဆိုပြီးတော့မှပြောနေကြတယ်အချိန်မှာကျွန်တော်တို့ဟာကိုနိုင်ငံကကိစ္စကိုနဲ့မဆိုင်ဘူးဒီနိုင်ငံကကိုကိစ္စကိုနဲ့မဆိုင်ဘူးလို့ကျွန်တော်တို့ပြောနေလို့မကြပါဘူးကဘာကြီးဟာလူခန္ဓာကိုယ်တစ်ခုနဲ့အတူတူပါပဲဆိုတော့ဥပမာကျွန်တော်တို့ရဲ့မြန်မာနိုင်ငံဟာဆိုရင်ဖြင့်ခြေမဖြစ်နေတယ်ထားလိုက်ပါခြေမနာနေတဲ့ဟာကိုခြေမကိုကိုက်နေတဲ့ခြေမနာအောင်ဖြစ်စေတဲ့ဒီအကောင်ပလောင်တွေအင်းဆက်တွေပေါ့နော်ပိုးမွားတွေကိုပိုးမွားတွေဟာဗာနဲ့တူတယ်လဲဆိုရင်ကျွန်တော်တို့မြန်မာနိုင်ငံကဒါစိမိတ်စာတွေပဲဖြစ်ပါတယ်ဒီပိုးကောင်တွေဟာတစ်ဖြည်းဖြည်းနဲ့ခြေတော့စတဝါနေပါဝအတိအဖြစ်ဖြစ်နေတက်လာပြီးတော့မှခန္ဓာကိုယ်တစ်ခုလုံးကိုသူစိတ်ဝင်သွားမှာဖြစ်ပါတယ်။ငါတို့နဲ့မဆိုင်ဘူးလို့ကျွန်တော်တို့ပြောနေမယ်ဆိုရင်မကြခင်မှာကျွန်တော်တို့လက်တွေကျွန်တော်တို့မျက်စိတွေလည်းကန်သွားမှာဖြစ်ပါတယ
်။တရုတ် BRI ပွဲတွေကိုကျင်းပနေချိန်မှာပဲမြမကုံစီစက်မှုအသင်း UMFCCI နဲ့ယူနန်ပြည်နယ်ကုံတယ်ကြီးများအသင်း YPGCC တို့ရန်ကုန်မှာတွေ့ဆုံပြီးနှစ်ဖက်ကုံတွယ်ရေးကိုအရှိန်မြင့်ဖို့ဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအထက်မှာ2018ဖေဖော်ဝါရီ9ရက်နေ့ကမြန်မာနဲ့တရုတ်ရေးထိုးထားတဲ့ BRI လက်တံတစ်ခုဖြစ်တဲ့မြန်မာပြည်တွင်းကစီးပွားရေးဇင်းကြံ CMEC စီမံကိန်းတွေအပြင်စွန့်အင်နဲ့တပ်ထုဥပေါ်ရေးတဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်ရေးခရီးသွားလုပ်ငန်းဆင်းရွယ်နွမ်းပါမှုရှင်းချရေးနဲ့ CMEC ကဏ္ဍတွေကိုအစစ်မြစ်မှုဆွေးနွေးခဲ့တာဖြစ်ပါတယ်တကယ်တော့မြန်မာစီးပွားရေးကြာဆင်းမှုနဲ့ပြည်ပကဒဏ်ကိုတရုတ်ပြင်မဟုတ်ပါဘူးအိမ်နီးချင်းနိုင်ငံတွေအားလုံးဟာတွယ်ဝိုက်ခံစားနေကြရတာဖြစ်ပြီးအာဏာသိမ်းခံရပြီးနောက်ပိုင်းပြည်တွင်းမှာအပြစ်အဝမဆိုင်ပြိုမထုတ်လုပ်နိုင်တာကုံစီစည်းစိမ်မှုရပ်တန့်သွားတာပြည်တွင်းဝယ်ယူစားသုံးမှုကျဆင်းသွားတာတွေရဲ့ရိုက်ခတ်မှုကိုခံနေကြရတာဖြစ်ပါတယ်ကျဆင်းနေတဲ့မြမအခြေအနေဟာအိမ်နီးချင်းနိုင်ငံတွေရဲ့စီးပွားရေးနဲ့စားနပ်ရိက္ခာဖူလုံရေးလုံခြုံရေးကိုတိုက်ရိုက်ထိခိုက်နေတယ်လို့အငိမ့်စားတရားသူကြီးဒေါ်တင်စာမြကသုံးသပ်ပါတယ်
။စစ်သားဖြစ်ရှားတဲ့ရချမ်းမှုတွေအနေနဲ့ကတော့ကုသရောဂါတွေမရှိသေးတဲ့မင်းစင်နေခဲ့တဲ့ဒီထိုင်းနိုင်ငံမှာဆိုလို့ရှိရင်အခုဒီကျွန်တော်တို့မြန်မာနိုင်ငံဘက်ကနေပြီးရောခုနေပြီးရောဝင်လာခဲ့တဲ့လူတွေမှာပါလာတဲ့ဒီကုသရောဂါပေါ့နော်တီဘီလိုမျိုးငှက်ပြားလိုမျိုးရောဂါတွေကုသခံနေရတာလည်းဖြစ်ပေါ်နေပါတယ်။နောက် ဘင်္ဂလားဒေ့ရှ်လိုနိုင်ငံမှာဆိုလည်းဒီကျမတို့မြန်မာနိုင်ငံသူတွေလက်လက်ခံထားရတဲ့ဒီအကြက်တဲကိုရင်ဆိုင်နေရတယ်။အဲတရုတ်နိုင်ငံပေါ့နော်။နောက်တရုတ်နိုင်ငံမှာဆိုလို့ရှိရင်လည်းအခုအဲတရုတ်ဒီပြည်မှုကျွလွန်တဲ့သူတွေကမြန်မာနိုင်ငံထဲမှာအခြေဆိုင်ပြီးတော့သူတို့နိုင်ငံကိုအဲထိခိုက်တဲ့ဒီ online ကနေပြီးတော့ဒီလက်ညှိုးမှုတွေကျွလွန်တဲ့အဲပြည်မှုတွေကိုကျွလွန်ခံနေရတယ်ဒီနောက်တော့သူရဲ့ဒီ one by one road ဒီဟိုလည်းအစီအစဉ်ကိုလည်းအကောင့်ထဲမှာဖော်နိုင်မဲနဲ့ရက်တက်နေတာကိုအဲတွေ့ရပါတယ်သူကလူ့အခွင့်အရေးချိုးဖောက်ဆုံးအနေထားမှာရှိပါတယ်ဒီလူသားချင်းစာနာမှုဆိုတဲ့အနေထားနဲ့ပြောရလို့ရှိလို့ရှိရင်ကျမတို့ဘယ်လောက်ထိစာနာမှုပေးရမလဲဆိုတာကအဆုံးဖြတ်ပေးတာပါဗောနော်နိုင်ငံမျိုးပဲဖြစ်ဖြစ်လူပုဂ္ဂိုလ်တူချင်းပဲဖြစ်ဖြစ်စာနာတဲ့မိဂါမတ်တနဲ့တော့မရပါဘူ
းတရုတ်မျိုးတော့ဘီဂျင်းမှာပေါ်ဒူနိကကျင်းပခဲ့တဲ့ BRI Forum ကိုရုရှားသမ္မတပူတင်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကမ္ဘောဒီးယားဝန်ကြီးချုပ်ထိုင်းဝန်ကြီးချုပ်စတဲ့နိုင်ငံပေါင်း20ကခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်ဖုန်ပြိုစဲနိုင်ငံပေါင်း130ကျော်ကကိုယ်စလဲပေါင်း1000လောက်တက်ရောက်ခဲ့တာဖြစ်ပြီးတရုတ်စီမံကိန်းကိုကြိုဆိုကြောင်းတဝင်းလွာတွေလည်းပေးပို့ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ